သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ထိုင်းနဲ့ကမ္ဘောဒီးယားနှစ်ဆက်ကနှစ်နိုင်ငံစစ်ပွဲတွေအပြည့်ရခဲ့တာနှစ်ပတ်ပြည့်ပါပြီ။ဇူလိုင်14ရက်ကစတင်ခဲ့တဲ့9ရက်ကြာအပြင်ထန်တိုက်ပွဲကာလအတွင်းခက်မှန်းကြီးကမ္ဘောဒီးယားအလို့သမားလေးသိန်းခန့်ထိုင်းနိုင်ငံကနေနှစ်ရက်ပြန်သွားခဲ့ကြတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြခဲ့ပါတယ်။နေဆက်ပတိပခကတစဉ်ကမ္ဘောဒီးယားစန့်ကျင်ရေးစိတ်တက်မြင့်တက်လာတာအကြမ်းဖက်မှုတွေကိုကြောက်ရွံ့တာနဲ့လူမှုကွန်ရက်ပေါ်မှာပြန်နေခဲ့တဲ့ကောလာဟလတွေကြောင့်ကမ္ဘောဒီးယားအလို့သမားအစုလိုက်ပြုံလိုက်ထောက်ခါမှုဟာထိုင်းနိုင်ငံတွင်ပြင်းထန်တဲ့အလို့သမားအချက်တွေကိုဖြစ်ပေါ်စေခဲ့ပါတယ်။အထူးသဖြင့်လှုပ်သားအင်အားရဲ့80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိကမ္ဘောဒီးယားအလို့သမားတွေနေရာယူထားတဲ့ထိုင်းရှိပိုင်20ဒေသတွေတဲကစိုက်ပျိုးရေး၊ဆောက်လုပ်ရေးနဲ့အစားအသောက်ထုတ်လုပ်ရေးခန္ဓာတွေမှာပုံမဆိုးရွာစေခဲ့ပါတယ်။ဒီလိုထိခိုက်မှုတွေအတွက်လက်ရှိအချိန်မှာလှုပ်သားအင်အားပြန်ဖြည့်ဖို့လှည့်လည်သွားတဲ့နေရာမှာတခြားနိုင်ငံသားအလို့သမားတွေကိုအစာထိုးခေါ်ယူလာကြပါတယ်။အဲ့ဒီအခါခြားနိုင်ငံမှာလှုပ်သားအင်အားအများဆုံးဖြစ်တဲ့မြန်မာရွှေ့ပြောင်းအလို့သမားတွေအတွက်အခွင့်အရေးတစ်ခုဖြစ်လာပါတယ်။လက်ရှိအလို့သမားခေါ်ယူမှုအခြေအနေတွေနဲ့ပတ်သက်ပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်က
နောက်တစ်ချိန်တည်းမှာပဲကျွန်တော်တို့ကမ္ဘောဒီးယားအစိုးရအနေနဲ့ဒီကမ္ဘောဒီးယားအလို့သားတွေမပြန်လို့ရှိရင်သူတို့ရဲ့ပိုင်ဆိုင်မှုတွေချိတ်ပိမယ်တိမ်းဆဲမယ်ဆိုတော့လှုပ်ဆောင်မှုတွေလည်းရှိတော့တချို့ကလည်းစူးစမ်းပြီးတော့နေရှင်ပြီးမှလည်းပစ္စည်းတွေတိမ်းခံချိမှဆိုတော့ပြန်တဲ့အလို့သားတွေရှိတယ်ဆိုလိုချင်တာကတော့တိမ်းနေရှိတဲ့ကမ္ဘောဒီးယားအလို့သားများတွေကတော့သူတို့နိုင်ငံပြန်မယ်အဲ့နေရာမှာကျွန်တော်တို့အစားထိုးမှုဆိုတာလည်းအခုဒီဌာနဆိုင်ရာတွေကလုပ်ငန်းရှင်တွေကလည်းပြောနေတယ်မြေတရခန့်တွေကလည်းရှိတယ်ဆိုတော့တေချာတာကတော့အဲ့ဒီနေရာမှာတော့ကျွန်တော်တို့မြန်မာရှိပြောအလို့သားများအများစုအစားထိုးလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောလို့ရပါတယ်မျှော်လင့်လို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကမ္ဘောဒီးယားနဲ့မြန်မာရှေ့ပြောင်းလို့သမားတွေလုတ်တဲ့အလုတ်တဘာဝချင်းတွေကတိတ်မကွာရဘူးဆိုလိုချင်တာကဥပမာအဖြစ်ဆောက်လုပ်ရေးလုပ်ငန်းတွေရှိတယ်၊ပေလံငါဖက်လုပ်ငန်းတွေရှိတယ်၊နောက်ဥယျာဉ်ခြံပြီးလေယာစိုက်ပျိုးတဲ့လုပ်ငန်းတွေရှိတယ်၊နောက်ဆက်ရုပ်အလုပ်ရုံတွေမရှိတယ်။ဒါကြောင့်မလို့တချို့တော်မှာပဲအခုဟိုစဒီမြန်မာရှေ့ပြောင်းအလုတ်သမားတွေနဲ့အစားထိုးနေတဲ့ဆက်ရုပ်တွေလုပ်ငန်းတွေကျွန်တော်တို့ကကြားနေရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဟိုသူများနိုင်ငံဒုက္ခဖြစ်တာတော့ကျွန်တော်တို့အနေနဲ့တော့ဒါစိတ်မကောင်းဘူးသူတို့တွေပြန်ရတယ်ကျွန်တော်တို့တကယ်လဲကျွန်တော်တို့စိတ်မကောင်းဘူးဒါကျွန်တော်ကိုယ်အလုပ်သမားချင်းရှိရှိပဲနောက်တစ်ချိန်တည်းမှာပဲကျွန်တော်တို့မြန်မာရှေ့ပြောင်းအလုပ်သမားတွေအနေနဲ့ဒီအလုပ်အကိုင်အခွင့်အလမ်းတွေပို့ပြီးတော့ရလာနိုင်တယ်ဆိုတာတော့ကျွန်တော်တို့ပြောလို့ရပါတယ
်စစ်ပွဲတွေမဖြစ်ပွားခင်ကချန်နိုင်ငံမှာကမ္ဘောဒီးယားလူမျိုး၅သိန်းခန့်တရားဝင်အလုပ်လုပ်ကိုင်နေပြီးတရားဝင်အလုပ်သမားတွေနဲ့ပါဆိုရင်စုစုပေါင်းတသန်းကျော်ရှိနိုင်တယ်လို့ထိုင်းအလုပ်သမားဝင်ကြီးဌာနရဲ့အခုနှစ်မေလထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီကမ္ဘောဒီးယားအလုပ်သမားတွေဟာမြန်မာအလုပ်သမားတွေလိုပဲထိုင်းနိုင်ငံသားတွေအတွက်လှုပ်ဖို့ခက်ခဲနိုင်တဲ့အလုပ်တွေမှာဝင်ရောက်လုပ်ကိုင်နေကြတာပါအထူးသဖြင့်စိုက်ပျိုးရေးဆောက်လုပ်ရေးငါးဖက်လုပ်ငန်းနဲ့ပင်လယ်စာထုတ်လုပ်ရေးကုန်ထုတ်လုပ်ငန်းနဲ့ဆက်ယုံတွေဝန်ဆောင်မှုလုပ်ငန်းတွေမှာအလုပ်ကျန်းတွေကိုလုပ်ကိုင်ကြတာများပါတယ်။ဒါကြောင့်ကမ္ဘောဒီးယားအလုပ်သမားတွေအစုလိုက်နေရိုက်ပြန်ကြတဲ့အခါထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာရွှေ့ပြောင်းတွေအတွက်အလုပ်ကိုင်ခွင့်လန်းတွေရလာနိုင်တဲ့ဆိုတဲ့သုံးသပ်ချက်တွေရှိနေတာပါ။မြန်မာနိုင်ငံတွင်စစ်အာဏာသိမ်းပြီးကတည်းကစက်တဲလာတဲ့စီဝါရီနှဲပါလာတဲ့အလုပ်ကိုင်ခွင်လန်းနိုင်ငံတော်ဝန်ကျယ်ပြန့်လာတဲ့တိုက်ပွဲတွေနဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းမှုတွေကြောင့်ထိုင်းနိုင်ငံမှာရရှိနေတဲ့စုစုပေါင်းရွှေ့ပြောင်းအရေးအတွက်က9တန်းထက်မနည်းရှိနေပါတယ်။အဲ့ဒီသူတွေအတွက်အခုအချိန်တွေကအလုပ်ကိုင်ခွင်လန်းတွေရလာနိုင်ပေမယ့်ကြွချင်မှုမရှိသူတွေအတွက်တော့ခက်ခဲနိုင်တယ်လို့ရှင်နောင်းကအလုပ်သမားအရေးလှုပ်ရှားသူဒေါက်ခင်ဆန်မြင့်ကပြောပါတယ်
။စီကံတည်းရဲ့အောက်မှာပေါ့။တကယ်ကိုပဲသူတို့ကတော့နော်နီလန်းတကြားနဲ့လုံနိုင်ရဲ့လားနီလန်းတကြားနဲ့လုံနိုင်ကြနိုင်ရဲ့လားဒီအလုပ်ဒီထိုင်းနိုင်ငံမှာရှိတဲ့အလုပ်တွေကိုသူတို့တွေကဝင်လာတယ်ဆိုပေမဲ့ဒီအလုပ်တိုင်းကိုသူတို့အဲဘယ်လိုခေါ်လဲလုံနိုင်တဲ့သူတွေဖြစ်ပါမလားအဲ့ဒါလေးတွေကတော့အားနည်းချက်တစ်ခုလိုမျိုးနေတယ်ဘာလို့ဆိုတော့ရှေ့မှာရောက်နေတဲ့လူတွေကတော့ဒီနိုင်ငံရဲ့စီကံနဲ့ဒီနိုင်ငံရဲ့ဥပဒေနဲ့အညီနေထိုင်ပြီးတော့လောက်ကန်နိုင်တာမှန်နေတယ်နောက်ချက်ရောက်လာတယ်ဒီမှာပြည်ရလာတယ်လူတွေကတော့ဒါနိုင်ငံရေးအခြေအနေကြောင့်တကယ့်ကူးလာတာဖြစ်တဲ့အတွက်ဒီစီကံဥပဒေနဲ့ဒီအလုပ်ခွင့်ထဲမှာလုံရတဲ့အလုပ်ငန်းတွေလုံလဲစင်နေပေါ့နော်သူတို့ကအဲဟိုဘက်မှာမကြုံဘူးတဲ့သူတွေတက်ကတော့ဒါကတော့ဘယ်လိုခေါ်လဲနည်းနည်းလေးတော့ဟိုအပ တို့တော့အားနေချက်တွေများမယ်လို့ဥမာထင်တယ်လေ
မြန်မာရွှေပြောင်းနေအနေနဲ့ထိုင်းနိုင်ငံမှာအလုပ်လုပ်နိုင်ဖို့အတွက်ဆိုရင်တရားဝင်လက်မှတ်ဖြစ်တဲ့ပန်းရောင်ကဲအလုပ်လုပ်ကင်ခွေဝပါမင်းနဲ့မိသူမိဘဖြစ်ကြောင်းတပ်တွေကလက်မှတ်စာအုပ်စိမ့် CI တွေကိုတွက်ဖက်ကင်ဆောင်ကြရပါတယ်။အဲ့ဒီလိုကင်ဆောင်နိုင်ဖို့အတွက်ထိုင်းတတိနဲ့ထိုင်းရဲ့အလုပ်လုပ်သူတွေဆိုတတိတွေကတာဝန်ခံပေးကြပေမယ့်အများစုကတော့တဆင့်ကံပွဲစားဒါမှမဟုတ်အေဂျင့်တွေကနေလှူဆောင်ကြရတာပါ။အဲ့ဒီလိုလှုပ်ဆောင်တဲ့အခါကြက်ငွေ73သိန်းအထက်နဲ့ညီများတဲ့အနည်းဆုံးပတ်တထောင်ကျော်ကနေ2000ကျော်လောက်အထိပေးပြီးရှောက်ထားလှုပ်ဆောင်ကြရပါတယ်။ကြအပြင်အထောက်ထားကက်ရှိနေုံနဲ့မလုံလောက်ပဲအလုပ်ရချင်သူတွေအနေနဲ့ပွဲစားတွေကိုစမတ်ခါလို့ခေါ်တဲ့အလုပ်လျှောက်ကြီးငွေကြီးပေးကြရတာတွေလည်းရှိပါတယ်။အဲ့ဒီလိုပေးရတဲ့အခါတချို့ကလိမ့်နဲ့ပွဲစားတွေနဲ့တွေ့ပြီးငွေကြီးဆုံးရှုံးနေတာခြားရတွေလည်းရှိနေပါတယ်။ဒါကြောင့်အခုလိုအချိန်မှာကမ္ဘောဒီးယားအလို့သမားတွေလက်လက်တဲ့နေရာတွေမှာအလုပ်သွေးပေးမယ်ဆိုပြီးဆမတ်ခတောင်းလိမ့်လဲတာတွေမကြုံရအောင်တည်ထားဖို့လိုလားတယ်လို့ပြောလာသူကရွှေပြောင်းမြန်မာအလို့သမားရေးဆောင်ရွက်သူ WAG အဖွဲ့တာဝန်ခံကိုမုံနိုင်ပါ။
တချို့ဟာတွေကဒီခွင့်ရို့တုံးချပြီးတော့မတမာတဲ့ပွဲစားတွေပေါ့နော်မတမာတဲ့ပွဲစားပိုင်းနေရပြီးတော့ဆမတ်ကြီးတွေเนาะအဲ့ဒါတွေယူပြီးတော့လုံးမှာပဲကျွန်တော်တို့စိုးရင်လည်းဒါပေမဲ့ကျွန်တော်တို့အခုလက်ရှိလမ်းညွှန်ပေးခြင်းနဲ့ကျွန်တော်တို့ဘာလို့လမ်းညွှန်ခြင်းလဲဆိုတော့ကိုမိမိနေထိုင်တဲ့မြို့ပေါ့။နော်အဲ့မြို့နေမှာဆိုရင်အလုတ္တမားကြီးလိုအပ်နေကြတယ်။အဲ့လိုလိုအပ်ရင်ကျွန်တော်ကလိုင်းပေါ်ကပွဲစားရင်လည်းမစမတ်စီခြင်းဘူးပေါ့နော်။ဒီမတမာတဲ့လူကြီးအဲ့လိုမျိုးရင်လည်းကျွန်တော်ကမသွားစီခြင်းဘူး။အဲမြို့နယ်ကြိုင်ငံရုံးနေမှာပေါ့နော်။ဒီထိုင်းအစိုးရကြိုင်ငံရုံးဆိုလူမှုခိုလုံတဲ့အဖွဲ့အစည်းရှိပါတယ်။အဖွဲ့အစည်းတွေမှာကြတော့တရားဝင်ဘယ်လုတ်ယုံကအလုတ်လူလိုတယ်ဘယ်လုတ်ယုံမှာအလုတ္တမားဘလောက်လိုတယ်ဆိုတာသူတို့ကဒီကြိုင်ငံရုံးမှာစင်းတင်ပြီးမှခေါ်ရတဲ့ချင်းဖြစ်တယ်အဲယုံဒီမှာဒီကြံငယ်ယုံဒီမှာပဲကျွန်တော်တို့သွားပြီးတော့ရှောက်စီချင်တယ်လို့ကျွန်တော်ညတိုက်တွန်းချင်ပါခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာအလုတ်လုတ်ချင်သူတွေပဲဖြစ်ဖြစ်အလုတ်ပြောင်းချင်သူတွေပဲဖြစ်ဖြစ်အလုတ်ရှာရလွယ်ဖို့ပွဲစားတွေကတစ်စက်လှုပ်ဆောင်ကြသူတွေများပါတယ်အဲ့ဒီလိုလှုပ်ဆောင်ရမှာအလုတ်ရဖို့စမတ်ကြီးပြရတဲ့အခါအလုတ်ကိုင်းမျိုးစားပေါ်မှုတည်ပြီးအနည်းဆုံးပတ်တထောင်ကစားလို့ပတ်တောင်းကျော်ဒါမှမဟုတ်ရတဲ့လစားတစ်လစားဆိုပြီးပေးကြရပါတယ်ဒီလိုပေးလိုက်ရပြီ6လတစ်နှစ်ကြာတဲ့အထိအလုပ်မရပဲငွေကြေးလိမ့်လည်ခံရတာတွေကိုမြန်မာရွှေပြောင်းနေအများဆုံးကြုံတွေ့ကြရပါတယ်။ဒါကြောင့်ထိုင်းရောက်မြန်မာတွေအနေနဲ့သက်ဆိုင်ရာနိုင်ငံဥပဒေတွေအတိုင်းကြိုပြင်ဆင်ထားမှသာဒီလိုဖြစ်စဉ်တွေကနေရှောင်ရှားနိုင်မယ်လို့ဦးထွတ်ချစ်ကဆိုပါတယ်
။ဟုတ်ဆိုလိုချင်တာအစောပြောတဲ့ဒါတိတ်ချတယ်။အနည်းနဲ့အများတိတ်နေရှိတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအစောပြောတဲ့ပြန်သွားတဲ့ကမ္ဘောဒီးယားတွေရဲ့အလုပ်တွေမှာအစားထိုးမှတော့တည်ကြတယ်။ဒါပေမဲ့ကျွန်တော်တို့မြန်မာရွှေပြောင်းလုပ်သမားတွေအနေနဲ့ကတော့အဓိကသတိထားပြီးတော့ပြင်ဆင်တင်တာကကိုယ့်ရဲ့ကျွန်တော်တို့အထောက်ထားဒီလက်မှတ်တွေပေါ့နော်အဲ့ဒီလက်မှတ်တွေရဲ့နောက်တတိပြောင်းလဲမှုလုံလွယ်လွယ်ကူကူဖြစ်မဲ့ကိစ္စတွေပြင်ဆင်ထားရမယ်နောက်တစ်ချိန်တည်းမှာပဲဗျအခြေခံထိုင်းစကားလေးထိုင်းစာလေးကတော့တင်ထားတင်တယ်နောက်တစ်ခုကတော့ဒီမတရားငွေကြေးရှာဖွေနေတဲ့အစိုးရပြောတဲ့ဒီပွဲစားတွေရဲ့အန္တရာယ်တိတ်ကြီးပါတယ်နောက်သူတို့ပြောတဲ့စကားတွေကလည်းအချို့ဟာတွေကသတိထားရမယ်ဒါကြောင့်မလို့ရွှေပြောင်းလုပ်သမားတွေအနေနဲ့ကတော့ကျွန်တော်တို့ရွှေပြောင်းလုပ်သမားကြီးလုပ်နေတဲ့အဖွဲ့အစည်းတွေတချို့သတင်းမီဒီယာတွေကနေတရှင်းလဲအချက်လက်တွေရောက်နေမှာလေတချို့မှန်မှန်ကန်ကန်နဲ့ကျွန်တော်တို့ဒီဝန်ဆောင်မှုပေးတဲ့ပွဲစားတွေနဲ့ချိန်ပြီးအောင်ကြိုးစားပါနောက်တစ်ခုကတော့ကိုပြဿနာတစ်ခုဖြစ်လာလို့ရှိရင်အစောပြောတဲ့အကူအညီပေးနိုင်မယ်ဆိုတော့ဟိုအဖွဲ့အစည်းတွေနဲ့စနေတကျဆက်သွယ်ဆောင်ရွက်ပါလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ပြီးခဲ့တဲ့နှစ်ဧပြီလအထိစီးရင်တွေအရာချန်နေငယ်ထဲမှာတရားဝင်အလုပ်လုပ်ဖို့ခွင့်ပြုလက်မှတ်ရရှိထားတဲ့မြန်မာအလုပ်သမားအရေးတက်က1.3%ကျော်ရှိပါတယ်တရားဝင်ထောက်ထားမဲ့နေထိုင်သူအရေးအတွက်ကိုတော့အနည်းဆုံးတသန်းကနေနှစ်သန်းအထိရှိနိုင်တယ်လို့နိုင်ငံတကာရွှေ့ပြောင်းသွားလာရေးအဖွဲ့ IOM နဲ့ INGO အဖွဲ့တွေကခန့်မှန်းထားပါတယ်။ထိုင်းနိုင်ငံထဲမှာအခြေခံလှုပ်သားလိုအပ်ချက်တွေဖြည့်ဆည်းနေတာမြန်မာရွှေ့ပြောင်းအလို့သမားတွေပဲမဟုတ်ပါဘူး။ CLMB လို့ခေါ်တဲ့ကမ္ဘောဒီးယား၊လာအိုမြန်မာ၊ VNN နိုင်ငံသားအလို့သမားတွေများပြီးအဲ့ဒီတွေကရာဂိုင်းလုံး60ကျော်ဟာတရားဝင်မှတ်ပုံတင်ထားတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဖြစ်တယ်လို့ထိုင်းနိုင်ငံအလုပ်သမားဝင်ကြီးဌာနအစီအစဉ်တွေအရသိရပါတယ်။လက်ရှိမှာတော့ကမ္ဘောဒီးယားအလုပ်သမားတွေနေရပြောင်းကြတဲ့အခါလစ်လက်နေတဲ့စက်ရုံအလုပ်ရုံတွေမှာထိုင်းနိုင်ငံတွင်အရေးအတွက်အများဆုံးဖြစ်နေတဲ့မြန်မာအလုပ်သမားတွေနဲ့အစားထိုးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒ ဒီလိုအစားထိုးမှုတွေရှိလာမယ်ဆိုရင်အမုံမပွားပဲနေရမပြတ်နိုင်သေးတဲ့ကမ္ဘောဒီးယားလူမျိုးတွေနဲ့ပါအပြန်အလှန်တင်ယူနိုင်ဖို့အခွင့်အလမ်းတွေရှိလာတဲ့တယ်လို့လက်ရှိနေဆက်ပဋိပက္ခအရေးမှာစစ်ဆောင်တွေကိုကူညီပေးနေတဲ့ထိုင်းအမျိုးသမီးတူကဆိုပါတယ်
ထိုင်းကမ္ဘူချာလို့ว่าพี่น้องเมียนมาเอง
ဒီကဘာပေါ်မှာဘသူပဲဖြစ်နေပါစေထိုင်းလူမျိုးပဲဖြစ်ဖြစ်ကမ္ဘောဒီးယားလူမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ကျမတို့ရဲ့မြန်မာမောင်နှမတွေပဲဖြစ်ဖြစ်ကူညီရမှာပါတကယ်တော့အာရှဒေသမှာဆိုရင်ကျမတို့မှာတူညီတဲ့ယဉ်ကျေးမှုတွေယုံကြည်ချက်တွေရှိကြပါတယ်ဒုက္ခရောက်နေရကိုမြင်ရတဲ့အခါကျမတို့ရဲ့စိတ်ကဒီအတိုင်းကြည့်မနေနိုင်ပါဘူးတောင်နဲ့တောင်ချိတ်ဆက်ပြီးအပြန်အလှန်တင်ယူဖို့အခွင့်အရေးရှိလာရင်ဒီသင်္ကန်းစာတွေအာဟာတမဖြစ်သွားစေချင်ပါဘူးဒီလိုအခြေအနေမျိုးတွေဟာသင်္ကန်းစာတွေဖလှယ်ဖို့အကောင်းဆုံးအချိန်ဖြစ်ပြီးအတူတကွသတိထားစောင့်ရှောက်နိုင်မှာဖြစ်ပါတယ်တောင်နဲ့တောင်ပြန်လှန်လေ့လာပြီးအတွေ့အကြုံတွေဖလှယ်ဖို့အခွင့်အရေးရှိလာမယ်ဆိုရင်ဒါကကျမတို့အတွက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထိခိုက်နေတဲ့သူတွေကိုဖိတ်ခေါ်ပြီးအတွင်းအမြင်တွေဖလှယ်ရင်တစုံတစ်ခုကိုအတူတကွတိုးတက်အောင်ဖန်တီးနိုင်မဲ့လမ်းကြောင်းတစ်ခုဖြစ်လာမယ်လို့ကျမယုံကြည်ပါတယ်။ဖြစ်လာ
ဘာစင်ဘာយ៉ាង ร่วมกันလည်းဟာ
အလောက်ကန်ရှာပါတယ်မြန်မာနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေအတွက်တော့ထိုင်းနိုင်ငံရဲ့စိတ်ရောလူရောတွေဟာမိခိုအာတာဆရာနေရာတစ်ခုဖြစ်ပါတယ်လက်ရှိထိုင်းကမ္ဘောဒီးယားနယ်စပ်စီပြည်ပကကြာဆုံးရှုံးခဲ့ရတဲ့ကမ္ဘောဒီးယားအလို့သမားတွေရဲ့အလုတ်ကိုင်းခွင့်လန်းတွေဟာလှုပ်တိုင်းရင်အားအများဆုံးဖြစ်တဲ့မြန်မာနိုင်ငံသားတွေအတွက်အခွင့်အလမ်းဖြစ်လာနိုင်ပေမယ့်တစ်ဖက်မှာလည်းကန့်သက်ချက်တွေကတော့ရှိနေသေးပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like Share ပြီး Like မျှဝေမှတ်ချက်ပေးပါ